မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာတောမတ်အိုဟေးကင်တာနာကမိထီလာမှာအကြမ်းဖက်ကန့်ကွက်ခံခဲ့ရတာနဲ့ပတ်သက်လို့ကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံအစိုးရအပေါ်တစုံတရာအရေးယူဆောင်ရွက်စရာအကြောင်းမရှိဘူးလို့ပြောလိုက်ပါတယ်။မြန်မာပြည်သူတွေအနေနဲ့သူ့ရဲ့လုပ်ရက်တွေအပေါ်မှာအမြင့်မှန်ရစေချင်တယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံကို9ကြိမ်မြောက်သွားရောက်ခဲ့ပြီးဒီရက်ပိုင်းအတွင်းပြန်ထွက်လာခဲ့တဲ့မစ္စတာကင်တာနာက VOA နဲ့မြန်မာအရေးတုံ့သက်ချက်အစီအစဉ်အတွက်ဆက်သွယ်မေးမြန်းတဲ့အချိန်မှာအခုလိုပြောလိုက်တာပါ။အသေးစိတ်ကိုတော့ဦးကျော်စန်းသားကပြောပြပေးပါမယ်ရှင်
။ပမခကင်တာနာအနေနဲ့ဒီတစ်ခေါက်မြန်မာပြည်ကိုသွားတဲ့အခါသူ့ကိုစန့်ကျင်ဆန္ဒပြတဲ့အိစာနဲ့2ကြိမ်ကျုံခဲ့ရပါတယ်။ဒီထဲမှာရခိုင်ပြည်မှာကြုံတွေ့ခဲ့ရတဲ့ဆန္ဒပြမှုတော့သူကအကောင့်မြင်တဲ့သဘောနဲ့ရှိနေပါတယ်။ညင်ညင်ညံရှိတယ်ဆန္ဒပြသူတွေကလူတူနဲ့အမြင်ချင်းဖလှယ်ခွင့်ရခဲ့တယ်လို့ဆိုပါတယ်။သို့တော်လည်းပဲမရှိလာမှာကြုံတွေ့ခဲ့ရတဲ့ဆန္ဒပြမှုကိုတော့သူကအကြမ်းဖက်ခံခဲ့ရတဲ့သဘောယူဆပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအတော်လေးစိတ်မကောင်းမှုလည်းဖြစ်ပါတယ်။ဒါဟာမြန်မာနိုင်ငံအစိုးရဘက်ကသူ့ရဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ပြက်ကွက်တာကိုသူကအဓိကထောက်ပြပါတယ်။ဒါပေမဲ့ဒီကိစ္စကိုလည်းနောင်မဖြစ်ရင်ပြီးရောသူဟာမြန်မာအာဏာပိုင်နဲ့တွေ့ဆုံဆွေးနွေးရှင်းပြခဲ့ပြီးဖြစ်တယ်လို့သူကဆိုပါတယ်။ဒါကြောင့်ကုလသမဂ္ဂအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအစိုးရအပေါ်တစုံတရာဆက်လက်ပြီးရောအေးအေးယူဆောင်ရွက်စီရလဲမလိုဘူးမရှိဘူးဆိုတဲ့သဘောအခုလို့ပြောပါခင်ဗျာ
။ Again, I just told you, this has been discussed by myself with the government in
နောက်တစ်ချိန်ထပ်ပြီးတော့ပြောပါဦးမယ်။စောစောကပြောခဲ့သလိုပါပဲ။ဒီကိစ္စကိုကျွန်တော်ကိုယ်တိုင်မြန်မာအစိုးရနဲ့ဆွေးနွေးခဲ့ပြီးပါပြီ။ဒီမှာရင်ရပ်ထားလိုက်မှာပါ။အစိုးရဟာကျွန်တော်ကိုအကာအကွယ်ပေးဖို့တာဝန်ရှိပါတယ်။ကျွန်တော်မြန်မာနိုင်ငံကိုနောက်တစ်ချိန်ပြန်လာတဲ့အခါဒါမျိုးထပ်မဖြစ်တော့ဘူးလို့မျှော်လင့်ပါတယ်
။နောက်တစ်ချက်ကမစ္စတာကင်ဒနာနဲ့အဓိကအကာအကွယ်ပြီးပြောခြင်းတဲ့ကိစ္စကတော့သူဟာတစ်ဖက်ဖက်ကိုဘက်လိုက်တာမဟုတ်ဘူးဆိုတဲ့အချက်ပါပဲ။အထူးသဖြင့်ပုဒ္ဓဘာသာတချို့ကမစ္စတာကင်ဒနာဟာမွတ်စလင်တွေဘက်ကဘက်လိုက်ဆောင်ရွက်နေတယ်ဆိုတဲ့သဘောနဲ့ဆန္ဒပြခဲ့ကြတာပါ။ဒီလိုအထင်ခံရတဲ့ကိစ္စကိုတော့သူအဓိကထားပြီးတော့ခြေပပါတယ်။သူ့အနေနဲ့ဒီတစ်ဖက်ဖက်ကိုဘက်လိုက်စရာလုံးဝအကြောင်းမရှိဘူးဆိုတာကိုအခိုင်အမာပဲအခုလို့ပြောသွားပါခင်ဗျာ
I started the mandate in 2008 remember 2008 was just after the 2007 Saffron revolution where monks were killed detained ordinary people Buddhist Burmese people were killed and I arrived to Myanmar
ကျွန်တော်ဒီတာဝန်ကိုစတင်ထမ်းဆောင်တာ2008ခုနှစ်ကလေးကဖြစ်ပါတယ်အဲ့ဒီချိန်ဟာ2000ရွှေဝါရောင်တော်လှန်ရေးဖြစ်ပြီးတော့နောက်တစ်နှစ်ဆိုတာကိုလည်းမမေ့သင့်ပါဘူး။တန်ဃာတော်တာမန်အယက်သားဗုဒ္ဓဘာသာမြန်မာတွေအသက်ခံခဲ့ရပြီးကာလပါ။အဲ့ဒီ2008မှာရောက်လာတော့ကျွန်တော်ဟာဖိနှိပ်ခံရတဲ့သူတွေအားလုံးအတွက်ခုခံကာကွယ်မှုတွေဆက်လုပ်ပါတယ်။အဲ့ဒီချိန်ကစပြီးတော့ဒီနေ့အထိကျွန်တော်ဟာအဖိနှိပ်ခံလူအတိုင်းဝိုင်းအားလုံးအကျိုးအတွက်ဆောင်ရွက်ခဲ့တာပါ။ဒါကြောင့်မို့လို့မြန်မာပြည်သူတွေအနေနဲ့ကျွန်တော်ဘာတွေလှုပ်ဆောင်ခဲ့တယ်ဆိုတာကိုမှန်မှန်ကန်ကန်သုံးသပ်နိုင်ကြဖို့ကျွန်တော်မျှော်လင့်ပါတယ်။ဒါဟာမနှစ်ကမှစပြီးတော့လုပ်ခဲ့တာမဟုတ်ပါဘူး။ဒါဟာကျွန်တော်ရဲ့ယက်တီချက်ပါနောက်တစ်ခုကကျွန်တော်ဟာတောင်အာဖရိကတိုက်သားပါအာဂျင်တီးနားနိုင်ငံသားပါကျွန်တော်တို့အာဂျင်တီးနားမှာမွတ်စလင်အတိုင်းဝန်းလည်းမရှိပါဘူးဗုဒ္ဓဘာသာအတိုင်းဝန်းလည်းမရှိပါဘူးဒါကြောင့်ကျွန်တော်အနေနဲ့ဒီပြဿနာတွေမှာတစ်ဖက်ဖက်ကိုဘက်လိုက်ဆောင်ရွက်စရာအကြောင်းလုံးဝမရှိပါဘူးမြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေလဲဆိုတာကုလသမဂ္ဂအဖွဲ့ဝင်တွေဖြစ်ကြတဲ့နိုင်ငံတကာအတိုင်းဝန်းသိအောင်တင်ပြပေးဖို့သာဖြစ်ပါတယ်လူအတိုင်းဝန်းတွေအားလုံးခံစားနေရတဲ့ဒုက္ခတွေကိုအာရုံစိုက်ရပါတယ်ကျွန်တော်ရန်ကုန်လေစိတ်မှာထုတ်ပြန်ခဲ့တဲ့ကြေညာချက်ကိုကြည့်လို့ရှိရင်ခင်ဗျားတွေ့ပါလိမ့်မယ်ပြီးခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရခိုင်လူအဖွဲ့စည်းဘလိုမျိုးဒုက္ခတွေရောက်ရတယ်ဘလိုနစ်နာခဲ့ရတယ်သူတို့အတွက်ဘလိုမျိုးဖွံ့ဖြိုးရေးတွေလိုအပ်တယ်လဲနောက်တရားစတာမျှဝေခန်းစားခွင့်ရတဲ့နယ်ဆိုတာကိုအလေးထားတင်ပြထားတာတွေ့ရပါလိမ့်မယ်အလားတူစွာပဲပြီးခဲ့တဲ့9နှစ်လုံးလုံးကျွန်တော်ဟာမြန်မာပြည်ကလူအတိုင်းအဝန်းတွေအားလုံးအတွက်ဒါမျိုးတွေလှုပ်ဆောင်ခဲ့တယ်ဆိုတာထပ်ပြီးတော့ပြောလိုပါတယ်ကရင်ပြည်နယ်ကချင်ပြည်နယ်အားလုံးမှာဒီတစ်ချိန်မှာဆိုလို့ရှိရင်အရင်ကုလသမဂ္ဂရဲ့ဘယ်ရာရှိကြီးကမှမသွားခဲ့ဘူးတဲ့ချင်းပြည်နယ်ကိုပါကျွန်တော်ရောက်အောင်သွားခဲ့တာ
မစ္စတာကင်ဒနာဟာဒီတစ်ခေါက်မြန်မာနိုင်ငံကိုသွားရောက်ခဲ့တာ9ကြိမ်မြောက်ခရီးစဉ်ဖြစ်ပါတယ်။သူရဲ့နောက်ဆုံးခရီးစဉ်ဖြစ်လာမယ့် February လမှာမြန်မာနိုင်ငံကိုထပ်မံသွားရောက်မှာလည်းဖြစ်ပါတယ်။အဲ့ဒီနောက်မှာတော့သူ့အနေနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးသံတမန်အဖြစ်ထမ်းဆောင်တဲ့ရာထူးသက်တမ်းကုံဆုံးပြီဖြစ်တယ်လို့လည်းပြောသွားပါရခင်ဗျာ။